မကြသေးခင်ရက်တွေကဆာလိုနိုင်ငံရေးအရာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲမြန်မာနိုင်ငံကမြို့ကြီးတချို့မှာလုံခြုံရေးစိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပေးကြပါမယ်ကျွန်မမေခါပါရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရနဲ့တက်မတော်ကြားတင်းမာမှုတွေထွက်ပေါ်နေချိန်မှာပဲလုံခြုံရေးတင်းကျပ်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါနိုင်ငံရေးတင်းမာမှုသတင်းတွေနဲ့အတူအစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းပြီးခဲ့တဲ့ရက်ကပဲလုံခြုံရေးတုံ့ပြန်လိုက်တာတွေရှိခဲ့ပေမဲ့အကြောင်းရင်းကိုတော့မသိရဘူးလို့နေကန်တူဦးဖြစ်တဲ့ဦးစိုးနိုင်ကဗီဒီယိုပြောပါတယ်
။ဟုတ်မှားလို့လို့တဲ့ဒီဘက်ကအထွဲ့အထွက်ကလူတော်မှလေဒီဘက်ကနေအပြင်ထွက်နေတဲ့လူတော်မှထောက်ခံတာနဲ့အမှအစီမပြေဘူးလို့ပြောတယ်လူလို့တဲ့။ဟုတ်တယ်။ဒီလည်းအဝေမခံဘူး။ဟုတ်။တုံ့ပြန်လောက်တော့ဒီပါရှိပါသေး။
သမရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကိုရွေးကောက်ပွဲဥပဒေချိုးဖောက်မှုနဲ့အရေးယူဖို့အတိုက်အခံပြည်ထောင်စုတန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့မိတ်ဖက်ပါတီတွေကစာကြွန်တော်အမိတ်လျှောက်ထားမှုကိုပြည်ထောင်စုတရားလွှတ်တော်ကလက်ခံသင့်မသင့်ကြားနာခဲ့တဲ့ဒီကနေ့မှပဲနေပြည်တော်မှာရာဂဏန်းရှိတဲ့အတိုက်အခံထောက်ခံသူအင်အားစုတွေကမော်တော်ကားအစီး60နဲ့စူဝေးဆန္ဒပြခဲ့တာတွေအတွက်လည်းလုံခြုံရေးကိုတုံ့ပြန်ခဲ့ရပါတယ်ရွေးကောက်ပွဲအပြီးအစိုးရတင့်တဲ့လွတ်တော်တွေစတင်မဲ့အချိန်မှာပဲနိုင်ငံရေးအကြက်တဲတွေလည်းပေါ်ပေါက်နေရတာပါလွတ်တော်တက်မဲ့ကိုယ်စားလှယ်တွေနေထိုင်နေကြတဲ့နေပြည်တော်စီပင်ရိတ်တာနေရာတဝိုက်မှာလည်းလုံခြုံရေးတိုးမြင့်ထားတဲ့သတင်းတွေထွက်ပေါ်နေပေမဲ့အခြေအနေတွေတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းရခိုင်အမျိုးသားပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်က VOA ကိုပြောပါတယ်
အဒီမှာတော့ဆရာကျွန်မသိပြီးတော့သူတိတကအပြောင်းလဲဘာမှမရှိဘူးဒီနေ့လည်းပုံမှန်တိုင်းပဲပုံမှန်လေးသွားနေတာပဲအဲ့ရဲလူကြီးကတော့ကျွန်တော်တို့လာခဲ့တဲ့ကပုံမှန်တိုင်းခြားရတာပဲဒါသူတိတကကျွန်တော်တို့အဲ့လိုပို့ပြီးတော့လောက်တာတော့မဟုတ်ပါဘူ
းလက်တလို့အခြေအနေတွေနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရသူအပြင်နေပြည်တော်ကလုံခြုံရေးတာဝန်ရှိသူတွေနဲ့အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လုံခြုံရေးတိုးမြင့်မယ်လို့သတင်းထုတ်ပြန်ထားတဲ့နေပြည်တော်ကောင်စီကတာဝန်ရှိသူတအုပ်ဖြစ်တဲ့ဦးတင်ထွန်းကိုဆက်သွယ်မေးမြန်းရမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လို့မပြောနိုင်ကြောင်း VOA ကိုပြောပါရစေ။နေပြည်တော်ကသမရာရုံးမှာလကုံရဲ့တောက်ကြနေ့တွေမှာပုံမှန်ကျင်းပလို့ရှိတဲ့သတင်းစာရှင်းလင်းပွဲကိုလည်းဒီတစ်ပတ်မှာကျင်းပတာမတွေ့ရပါဘူး။ဒီနေ့ညနေပိုင်းမှာရန်ကုန်တိုင်းပဟန်းမြို့နယ်ကရွေးကောက်ပွဲကော်မရှင်ရုံးအနီးတက်မတော်ထောက်ခံသူအင်အားရာချီဆန္ဒပြခဲ့ပြီးကော်မရှင်ကိုကန့်ကွက်ဝေဖန်ခဲ့ကြတာတွေလည်းရှိခဲ့ပါတယ်။မန္တလေးမြို့မှာလည်းဒီကနေ့မနက်ပိုင်းကတရားလွှတ်တော်ရုံးအနီးဆန္ဒပြဖို့စီစဉ်ထားတဲ့ဆိုတဲ့သတင်းတွေကြောင့်လုံခြုံရေးတိုးမြင့်ထားရတယ်လို့မြို့ကန်တအူးဖြစ်တဲ့ဦးသိန်းအောင်မြင့်က VOA ကိုပြောပါတယ
်။တရားလွှတ်တော်ရုံးကိုလာပြီးတော့ဆန္ဒပြမယ်လို့အတန်ကြားလို့ဆိုပြီးအမှလုံခြုံရေးတွေချထားတာသူတွေ့ခဲ့တာပဲခင်ဗျာဟုတ်ကဲ့ဆိုတော့မနေ့တရနေ့ချထားတာနေ့လေလောက်မှသူတို့ပါတရင်ထပ်ရလို့လည်းတော့မသိပြန်ပြီးတော့လူစုခွဲလိုက်တာပဲတွေ့တယ်ပုံနာပဲပြတော့မလို့ဒီနာပဲပြတော့မလို့အတန်တွေကတော့အလိုပဲခေါ်လာဟာလာတွေကတော့ဟိုထွက်နေတာပဲပေါ့နော်
လူဝင်မှာရှိရနေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်နိုင်ခြင်းရှိတယ်ဆိုပြီးတက်မတော်ကပြောဆိုနေတယ်လို့အတိုက်ခံနိုင်ငံရေးအင်အားစုတွေကလည်းရွေးကောက်ပွဲရလက်အပေါ်ကန့်ကွက်တာတွေရှိနေရာကနိုင်ငံရေးတင်းမာမှုတွေကြီးထွားလာနေရတာဖြစ်ပါတယ်ဒီတစ်ပတ်ထဲမှာပဲရန်ကုန်နဲ့နေရာတချို့မှာတက်မတော်ကတန်ကြက်ကာရင်တွေဖြတ်တန်းမောင်းနှင်တာလို့သတင်းတွေလည်းထွက်ပေါ်ခဲ့တာကြောင့်စိုးရိမ်မှုတွေလည်းရှိနေပါတယ်မြန်မာသတင်းသမားတအူးဖြစ်တဲ့ NHK သတင်းဌာနကဦးတီဟာသွေးကတော့ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးအပြိုင်မှုတွေရဲ့ရလက်အဖြစ်သုံးသပ်ပါတယ်
။ဒီအပြိုင်ပွဲမှာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာဖြစ်ပေါ်လာတဲ့ရလက်ကိုအကြောင်းပြုပြီးတော့နိုင်ငံရေးကုန်သိက္ခာအရာပဲဖြစ်ဖြစ်ရတဲ့ရတဲ့ဝေစီဝေဖြစ်သပ်ပြီးတယ်မို့နော်။အဲ့ဒါဒီအားလုံးကိုဟိုပြစ်မှတ်ထားပြီးတော့ကြီးရွေးပြီးတော့ကစားနေတဲ့နိုင်ငံရေးချင်းချင်းတွေဆိုမြင်ပါတယ
်။မကြခင်အစိုးရတင်းနဲ့လွတ်တော်တွေထွက်ပေါ်လာတော့မဲ့အချိန်မှာပဲနိုင်ငံရေးတင်းမာမှုတွေပေါ်ပေါက်လာနေတဲ့အပေါ်စိုးရိမ်ကြောင်းဒီကနေ့ပဲမြန်မာနိုင်ငံအခြေစိုက်အနောက်နိုင်ငံတန်ယုံတွေကပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကတော့ရွေးကောက်ပွဲရလဒ်ကိုအင်အားသုံးချိန်ချောက်တဲ့လုပ်ရက်တွေလက်ခံမှာမဟုတ်ကြောင်း VOA ကိုပြောဆိုထားသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကလည်းရွေးကောက်ပွဲရလဒ်ကိုလေးစားဖို့တွေးထုံလှုပ်ဆော်ပြီးတည်ငြိမ်မှုပြတ်ပြောင်းအောင်မလုပ်ဖို့မနေ့တုန်းကပဲတတိပေးထားပါရဲ့ရှင်။ကျွန်မမိခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။